စစ်ကောင်စီတပ်တွေပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲမှုကြောင့်မွန်ကရင်နယ်စပ်ကျယ်မြုံမြို့နယ်တွေကအင်ဂျီ1000ဝန်းကျင်လောက်ရှိတဲ့ဓမ္မသက်ကျေးရွာမှာအင်ဂျီ300လောက်မီးလောင်ကျွမ်းနေတယ်လို့ရွာကဏ္ဍကဗီအိုအေကိုပြောပါတယ် မတ်လ24ရက်ညနေ4နာရီလောက်ကစတင်လောင်ကျွမ်းလာလို့ဓမ္မသက်ရွာကတူဦးကဗီအိုအေကိုပြောပါတယ်
ဒီမှာမိတွေအသေးလောင်ကျွမ်းနေပါတယ်မိလောင်တာရွာတဝက်လောက်ကုန်းနေပါပြီလာကူကြပါဦးမိတွေကလောင်ကျွမ်းနေတော့မငြင်းသေးဘူးလက်နေကြီးကြတာလေရင်ဘုံးလာကျဲတာမသိဘူးမမြင်ရဘူးမိသက်ကားတွေကလည်းသူတို့လာကွင်းမပြုတ်ပါဘူးမော်လမြင်ကနေမိသက်ကားပေးမလာဘူးလေမိသက်ကားကကော်ဘင်းကော့ပေါက်ဘက်ကလာကွင်းပြုတယ်မိလောင်တာနေအိမ်နေမရေတွက်နိုင်တော့ဘူး ရွာရဲ့အင်ဂျီတဝဲလောက်တောင်လောင်နေပါပြီလို့မွန်ဘာသာနဲ့ပြောသွားတာပါဒါနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာထုတ်ပြန်တာမရှိသေးပါဘူးနေအိမ်မင်းငိမ့်တပ်ဖို့မော်လမြိုင်မြို့ကနေလာကူမဲ့မိသက်ကားတွေကိုစစ်ကောင်စီစစ်ဆေးရေးဂိတ်တွေကဖြတ်သန်းသွားလာခွင့်မပြုဘူးလို့ရွာကဏ္ဍကပြောပါတယ်မွန်ကရင်နယ်စပ်ကော့ဂရိတ်မြို့နယ်ကော့ဘင်းရွာမှာနှစ်ရက်ကြာစခန်းသိမ်းတိုက်ပွဲဖြစ်ပွားပ
ောင်နေတာလို့တရဏာရွာကန်ကြီးကပြောပါတယ်။ကော်ဘင်းရဲစခန်းသိန်းတိုက်ပွဲပြင်းထန်ကလေးကနေ့စဉ်ဆိုသလိုတရဏာရွာအနီးတစ်ဝိုက်ကဂျိုင်းမြင့်ဘေးမှာစိုက်ကတ်ထားတဲ့စစ်သင်္ဘောကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ရွာကန်ကြီးက VOA ကိုပြောပါတယ်။နှစ်ဖက်တိုက်ပွဲမရှိပေမဲ့ဓမ္မတကြီးရွာနေအိမ်မီးမလောင်ခင်မတ်လ29မွန်းလွဲပိုင်းနှစ်နာရီလောက်ကလေးကစစ်ကောင်စီဘက်ကပြစ်ခတ်တဲ့လက်နက်ကြီးလက်နက်ငယ်အတန်းဒီကြားနေရတယ်လို့တရဏာရွာကန်တူဦးက VOA ကိုပြောပါတယ
်ဘယ်လိုကျတော့ဒီဘလတ်တက်ခိုက်တဲ့အစားကြားနေစီရောနာပဲဒီတင်ပေါ်ရှိတယ်အဲ့ဒါလည်းကြည့်မှတ်ကြည့်ရ
မတ်လ26ရက်နေ့ကလည်းနှစ်ဖက်ပြစ်ခတ်မှုမရှိဘဲစစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ကော်ဘင်းကျေးရွာနောင်ခေရက်ွက်မှာအနည်းဆုံးကလေးငယ်တို့ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကော်ဘင်းရွာကန်တူဦးက VOA ကိုပြောပါတယ်ကော်ဘင်းကျေးရွာတဝိုက်မှာတော်လန်ရေးပူပေါင်းတပ်ဖွဲ့တွေလှုပ်ရှားနေပြီးတရဏာကျေးရွာတဝိုက်မှာတော့စစ်ကောင်စီတပ်တွေတပ်ဆွဲနေရယူထားပြီးနှစ်ဖက်စည်ရီးတင်းမာနေစေဖြစ်တယ်လို့ရွာကန်တွေက VOA ကိုပြောပါတယ်
ဘယ်မလဲမုံနဲ့ကရင်စင်တခုနေခဲ့ခွာဝဲကခုနမိုင်တော့မရှိကြတယ်တို့တိနေကြတော့အချက်တန်နေပွေးနေတယ်မကြဘုံဘုံတို့ချာနေအောင်တယ
်ကော်ဘိန်းဒေသမှာမွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖျက်ရေး MMSPAD မွန်ပြည်လူမျိုးရေးတပ်မတော် MLA ကရင်မျိုးသားလူမျိုးရေးတပ်မတော် KNLA ကြားပြူစစ်ကြောင်းတပ်ခွဲ3 Lion Battalion အဖွဲ့ကလုံးစစ်ကြောင်း drone G2 G3 တပ်ဖွဲ့ KNDO တပ်ရင်း6 drone တပ်ဖွဲ့ Alphabet Fixed Wing drone တပ်ဖွဲ့နဲ့ Saw Dragon drone တပ်ဖွဲ့တို့ပူးပေါင်းတိုက်ခိုက်နေကြတာဖြစ်ပါတယ်ခင်ဗျာ